Welcome to the Voice of America in Burmese.
ဒီကညကြမှာမြန်မာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေဂျွန်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်လိုမီတာ31 32 51နဲ့အိုင်လိုမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတောက်ကြနေကဆက်ပြီးတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ4,406နှစ်ယောက်ထပ်မံနေရှိပြီးတော့ယောဂါကူးစက်ခံသူစုစုပေါင်း2,000နီးပါးရှိခဲ့ကြောင်းကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကမနေ့ကပဲပြောလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်652ယောက်ရှိတာကြောင့်အခုဆိုရင်သေဆုံးသူစုစုပေါင်းဟာလည်း3,000ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။အမေရိကန်တောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်၅ခုမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာမနေ့စနေနေ့ကစံချိန်တင်မြင့်တက်ခဲ့ပြီးတော့ဖလော်ရီဒါပြည်နယ်မှာ9,500ကျော်ဂျော်ဂျီယာပြည်နယ်မှာ1900ကျော်တောင်ကယ်ရိုလိုင်းနားပြည်နယ်မှာ1604ယောက်အရီဇိုနာပြည်နယ်မှာ3,592ယောက်နဲ့နေဗားဒါပြည်နယ်မှာ1100လောက်ရှိခဲ့ပါတယ်။ဒါပြင်တက်ဆက်ပြည်နယ်မှာလည်းမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ9,800ရှိပြီးတော့42ယောက်ထပ်တည်လာကြောင်းသေဆုံးသူစုစုပေါင်း4,200ရှိသွားပြီဖြစ်ပါတယ်။တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့စားသောက်ဆိုင်တွေပြန်ဖွင့်တာကိုရှော့ချဖို့နဲ့ဘားဆိုင်တွေကိုပိတ်ဖို့ပြန်ပြီးတော့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာကောင်မဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးတော့အိန္ဒိယဘရဇိုးနိုင်ငံကကူးစက်သူ 1,300 ကျော်နဲ့ဒုတိယဖြစ်နေပြီးရုရှားနိုင်ငံကတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 6,900 ကျော်နဲ့စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူ 6,300 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြုံနေရတဲ့အာရှနိုင်ငံတချို့မှာလည်းကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူဟာ18,552ယောက်ရှိခဲ့ကြတဲ့နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာယောဂါကူးစက်ခံသူ9,200ကျော်နဲ့ကမ္ဘာမှာယောဂါကူးစက်မှုသရုပ်ထအများဆုံးဖြစ်နေပြီးတော့သေဆုံးသူစုစုပေါင်း16,000ကျော်ရှိသွားပြီဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံမှာလည်းနောက်ထပ်ယောဂါကူးစက်ခံသူဒီနေ့မှာ62ယောက်ထပ်တွေ့ရာကြောင့်ယောဂါကူးစက်ခံသူစုစုပေါင်း12,915ယောက်ထပ်မံရှိသွားပြီလို့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့မနေ့စနေနေ့ကတရက်ထဲမှာရောဂါကူးစက်ခံသူ1385ယောက်ထပ်မံရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်မြင့်တက်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း9,812ယောက်ထပ်မံရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံမှာလည်းဗစ်တိုးရီးယားပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ42ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပါတယ်။ဒါကြောင့်ဗစ်တိုးရီးယားပြည်နယ်မှာရောဂါကူးစက်သူရေအတွက်ဟာ72ဇက်တိုက်10ကနန်းထပ်မံရှိလာတာဖြစ်ပါတယ်။ဗီတိုးရီးယားပြည်နယ်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကိုတော့ဆက်ပြီးတော့ဖွံ့ဖြိုးမှာဖြစ်တယ်လို့ပြောပါရယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုကူးစက်သူနောက်ထပ်3ယောက်ထပ်မံတွေ့ရှိခဲ့ရကြောင်းဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း296ယောက်ရှိသွားပြီလို့ကျန်းမာရေးနဲ့အာသာဝန်ကြီးဌာနကဒီကနေ့မနက် 8 နာရီထုတ်ပြန်ချက်မှာပြောထားပါရယ်။3ယောက်စလုံးကပြည်ပကပြန်လာတဲ့သူတွေဖြစ်ပြီးတော့ရန်ကုန်တိုင်းက2ယောက်ကတော့အိန္ဒိယကပြန်လာတာဖြစ်ပြီးတော့တနင်္သာရီတိုင်းတရချောင်းမြို့ကတယောက်ကတော့ထိုင်းနိုင်ငံကပြန်လာတာဖြစ်ပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်လူတွေနဲ့အစောပိုင်းစမ်းသပ်မှုတွေလုပ်နေရမှာအလားအလာကောင်းတွေထွက်ပေါ်လာနေပြီးတော့အသုံးပြုဖို့အတွက်အန္တရာယ်ကင်းပြီးထိရောက်မှုရှိလာနိုင်တယ်လို့တရုတ်မျိုးသားဇီဝနည်းပညာကုမ္ပဏီ CNPG ကဒီနေ့မှပြောလိုက်ပါတယ်။ဘေကျင်းအခြေစိုက် CNPG ကုမ္ပဏီကထုတ်လုပ်တဲ့ဒီစမ်းသပ်ဆေးဝါးထဲမှာပဋိပစ္စည်းတွေအများကြီးပါဝင်တယ်လို့ပြောပါတယ်။ကာကွယ်ဆေးစမ်းသပ်မှုပထမနဲ့ဒုတိယအဆင့်တွေမှာလူ1,120ပါဝင်တယ်လို့ CNPG ကုမ္ပဏီရဲ့ WeChat လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒါပြင်ဝန်ခြေဆိုင်နောက်ထပ်ဌာနကွဲတစ်ခုကစမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးထဲမှာလည်းလူတွေရဲ့ကိုယ်ခန္ဓာကိုဖြစ်စေတဲ့ပဋိပစ္စည်းတွေအများအပြားဖြစ်ပေါ်စေတာကိုကနဦးရလဒ်ဒီမှာတွေ့ရတယ်လို့ CNPG ကုမ္ပဏီကအစောပိုင်းမှာပြောထားပါတယ်။ဒါမဲ့လည်းအဲ့ဒီကာကွယ်ဆေးတွေကိုလူတွေအတွက်ကာကွယ်ဆေးဖြစ်တဲ့တရားဝင်ထုတ်လုပ်ပြီးတော့အသုံးပြုနိုင်ဖို့အတွက်ဆိုရင်တော့တတိယအဆင့်အနေနဲ့လူတွေထောင်နဲ့ချီစမ်းသပ်ပြီးဘယ်လောက်ထိထိရောက်မှုရှိသလဲဆိုတာကိုစမ်းသပ်သွားမှာဖြစ်ပါတယ်။ CNPG ကုမ္ပဏီကတော့ကာကွယ်ဆေးစမ်းသပ်မှုတတိယအဆင့်ကိုလာမယ့်အင်္ဂါနေ့ကျရင် RS Software များပြည်တော်စုမှစမ်းသပ်သွားမှာဖြစ်ပြီးတော့ဘယ်ဆေးကိုစမ်းသပ်မယ်ဆိုတာကိုတော့ပြောမထားပါဘူးခင်ဗျာ။ American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာမနေ့ကတနက်သမားတဦးကပြစ်ခတ်တာကြောင့်တယောက်ဒီဆုံးပြီးတော့၄ယောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်ကပြောလိုက်ပါတယ်။အဲ့ဒီတနက်သမားဟာ Red Bluff မြို့တောင်ပိုင်းက Walmart ကုန်ပစ္စည်းဖြန့်ဖြူးရေးနေရာကိုစနေနေ့နေ့လယ်3နာရီခွဲလောက်ကကားနဲ့ရောက်လာပြီးတော့ပြစ်ခတ်ခဲ့တာပါ။အဲ့ဒီနောက်ရဲနဲ့အပြန်လာပြစ်ခတ်ပြီးတော့တနက်သမားလည်းဒီဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားဘသူဘဝဖြစ်တယ်ဆိုတာကိုအခုချိန်ထိထုတ်ပြန်ပြောဆိုခြင်းမရှိသေးပေမဲ့သူဟာအသက်32နှစ်အရွယ်ရှိသူဖြစ်ပြီးတော့အဲ့ဒီနေရာမှာအလုပ်လုပ်ဖူးတဲ့သူဖြစ်တယ်လို့လည်းပြောပါရယ်။ဇနီးနေ့ညမှာပဲ Kentucky ပြည်နယ် Louisville မြို့က J Jefferson Square Banya Ma Pika Mutku Pipwagera Muda Dio de Somio Naudio Leta and Yadwa Gewari. Megama Lume Muda George Light de Somune A Muga Briana Taylor Sure Mudumi Yet of Way Let Chidown de Som Twabia now A Banya Ma Luya Subio Sana Pyajara Chibare. Didika Muna Padabio Anawainiga Songas Simule Lone Delu Pyware, yeah.
မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိတိုင်းဒေသမီတာ32kHz၊ကိုရှိ32ညတိုင်းဒေသမီတာ36kHz၊ကိုတုံးခွန်တုံးညတိုင်းဒေသမီတာ95kHz၊ငါးရှိရှင်ငါးရုပ်ဖြင့်စနေတိုင်းတွင်မှာဆိုင်းလိုက်မီတာ200ကိုယ်စီkHz15ခွန်ငါးရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
မင်္ဂလာပါရှင်ကျွန်မများတစ်ဆင်အောင်ပါတဲ့ရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ရခိုင်ပြည်နယ်ရေတိတောင်မြို့နယ်ကြောက်တန်းကြီးရွာအုပ်စုအနီးတစ်ဝိုက်မှာစီးရီးတင်းမှမှုတွေကြီးထွားနေတဲ့အပေါ်စိုးရိမ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူဦးရေတထောင်ကျော်ရှိတဲ့ဒေသကနေထွက်ပြီးတင်းချောင်နေကြတဲ့သတင်းတွေကြောင့်စိုးရိမ်နေတဲ့အကြောင်းမြ
ကျောက်တန်းကျေးရွာအုပ်စုမှာတက်မရော်ကနေမြင်ရှင်လင်းစစ်စင်ရေးတွေလုပ်မယ့်အပေါ်စိုးရိမ်ကြောင်းမနေ့တုန်းကပဲပူတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာတော့လက်နက်ကိုင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစာနာမှုဆိုင်ရာအကျဲ့အတဲတွေကျုံ့နေရချိန်မှာသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့သတိပေးထားပါတယ်ရှင်။ဟောင်ကောင်တွဲတရုတ်အစိုးရကအကောင့်ထည့်ဖို့မဲ့အမျိုးသားလူမျိုးရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ယာနေ့ချီတဲ့ဟောင်ကောင်ပြည်သူတွေဒီကနေ့လမ်းတွေပေါ်မှာငြင်းငြင်းချမ်းချမ်းချီတဲ့ဆန္ဒပြခဲ့ကြပါတယ်။ခါတိုင်းလိုအမျိုးသားရေးကြွေးကြော်သံတွေဆောင်ပုတ်တွေကိုဟစ်အောင်မနေပဲဟောင်ကောင်အချက်အချာနေရာတွေကိုဖျက်ပြီးချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုလုံလင်းရဲတွေကစောင့်ကြည့်နေခဲ့ကြတာပါ။ဟောင်ကောင်တွေ့ပြထမ်းတဲ့အမျိုးသားလူမျိုးရေးဥပဒေမူကြမ်းကို၃ရက်ကြာကျင်းပတဲ့တရုတ်အမျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီစည်းဝေးပွဲအတွင်းမှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီဥပဒေကိုဇွန်လမကုန်ခင်မှာပြဋ္ဌာန်းလိမ့်မယ်လို့မျှော်လင့်ရပြီးမယ်။မူကြမ်းကိုတော့လူသိရှင်ကြားမထုတ်ပြန်ရသေးပါဘူး။ဇူလိုင်လ၁ရက်နေ့မှာကြာရောက်တဲ့ဟောင်ကောင်ကိုဗြိတိန်ကတရုတ်လက်လွှဲပြောင်းပြီးတဲ့23နှစ်မြောက်နှစ်ပတ်လည်ချီတက်ပွဲကျင်းပခွင့်ကိုဟောင်ကောင်ရဲတပ်ဖွဲ့ကငင်းဆန်လိုက်ပြီးတဲ့နောက်တနေ့မှပဲအခုလိုပြည်သူတွေချီတက်ဆန္ဒပြကြတာပါ။ကာယောဂါဖြစ်ပွားနေတဲ့ချင်းတွင်လူ90ထက်ပိုပြီးတော့မစုဝေးကြဘူးအမိန့်ထုတ်ထားတာကြောင့်ရဲတပ်ဖွဲ့ကချီတဲ့ဆန္ဒပြပွဲကိုခွင့်မပြုတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ပြည်သူ့သဘောထားသိပ္ပံသူတေသနဌာနကပြုလုပ်တဲ့စစ်တမ်းတစ်ခုမှာတော့ဟောင်ကောင်ဒေသခံအများစုကဒီအမျိုးသားလူမျိုးရေးဥပဒေကိုလက်မခံကြောင်းဖော်ပြခဲ့ပါတယ်။ဗိုက်တဲ့စတင်းကကောက်ယူတဲ့စစ်တမ်းတွေအရဟောင်ကောင်မှာဆန္ဒပြပွဲတွေကိုထောက်ခံသူဇွန်လအတွင်း58ရာခိုင်နှုန်းကနေ51ရာခိုင်နှုန်းအထိကျဆင်းသွားခဲ့တယ်လို့သိရပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကြောင့်အီရန်နိုင်ငံအနေနဲ့ဒီနှစ်မှာအတော်ကိုခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ရုပ်သံမင်ကုန်းမှာပြောပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်ပေါ်ဓာတ်ခတ်ပိတ်ဆို့မှုတွေကိုပြန်ချခဲ့ရပါဘူး။အခုတခါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အီရန်စီးပွားရေးကျဆင်းခဲ့ပြီးပြီးခဲ့တဲ့တနင်္လာနေ့ကအီရန်ရီယန်းမွေလင်းနှုန်းအနည်းဆုံးအထိကျဆင်းသွားခဲ့ပါတယ်။အီရန်မှာကရောဂါကာလအသွားအလာပိတ်ပင်ကန့်သတ်ထားတာတွေကိုဧပြီလအလယ်လောက်ကစတဖြည်းဖြည်းပြန်လျှော့ပေးလိုက်ပြီးတဲ့နောက်မှာရောဂါကူးစက်မှုနဲ့အသေးအပြောင်နှုန်းကျိုးလာနေရပါမနေ့ကတည်းကထဲကူးစက်သူ2500နီးပါးရှိပြီးရောဂါကူးစက်သူစုစုပေါင်း2,200ကျော်ရှိပါတယ်။မနေ့ကသေဆုံးသူ144ယောက်ရှိတဲ့အတွက်ဒါဟာနှစ်လအတွင်းမှာပထမဆုံးအကြိမ်သေဆုံးသူ100အထက်ကိုတက်လာတာပါ။သေဆုံးသူစုစုပေါင်းက1,500ကျော်ရှိပါတယ်။ယောဂကုသမှုနှုန်းများရဲ့နေရာတွေမှာနောက်တစ်ပတ်တနင်္ဂနွေကစပြီးနှစ်ပတ်ဆက်တိုက်အပြင်ထွက်ရင်နှာခေါင်းစည်းမဖြစ်မနေဝတ်ဆင်ရမှာဖြစ်ကြောင်းသမရရူဟာနီကပြောပါတယ်။ကုသမှုနှုန်းမကြရင်လူချင်းခက်ခွာခွာနေရမယ့်ကန့်သက်ချက်စည်းကမ်းတွေကိုပြန်ချမှတ်ဖို့လေမြန်မာရေးပညာရှင်တွေကသတိပေးနေပါရဲ့ရှင်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုဆန့်ကျင်ဝေဖန်တဲ့တက်ကြွလှုပ်ရှားသူခေါင်းဆောင် Amiya Haskell ကိုဖမ်းဆီးထားတာကနေဂျေရုဆလင်မြို့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။တောက်ချာနေတုန်းကဆန္ဒပြပွဲတွေကြောင့်လက်နေသိကုံတဲ့အတွက်တရားမဝင်ဆန္ဒပြပွဲတွေပြုလုပ်တယ်ဆိုပြီးတော့ Haskell နဲ့အတူဆန္ဒပြသူအတော်များများကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။သူကိုဖမ်းဆီးထားတာကြောင့် Israel နိုင်ငံအတွင်းထင်ရှားကြော်ကြားသူတွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးဝန်ကြီးချုပ်ရဲ့အိမ်တော်ရှေ့မှလည်းရန်နေချီတဲ့သူတွေဆန္ဒပြခဲ့ကြပါတယ်။ကျင်းနေမှုလက်ယူမှုနဲ့ယုံကြည်မှုကိုအလွဲသုံးစားလုပ်မှုစရဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နေတင်ရဟုရာထူးကနှုတ်ထွက်ပြီးပိုလေဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ Israel စစ်တပ်ဗိုလ်မှူးချုပ်ဟောင်းတဦးဖြစ်တဲ့ Haskell ဟာတရားရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နေတင်ရဟုကိုရာထူးကနှုတ်ထွက်ပြီးတောင်းဆိုတာကြောင့်ထင်ရှားလာသူတယောက်လည်းဖြစ်ပါတယ်။ရဲကသူ့ကိုဖမ်းဆီးပြီးဆန္ဒပြရတဲ့နေရာကိုပြန်မသွားဘူးဆိုရင်ပြန်လွှတ်ပေးမယ်လို့ကမ်းလှမ်းခဲ့ပြီးမှသူကငြင်းဆန်ခဲ့တာပါ။ဂျေရုဆလင်မြို့ကထောင်တစ်ခုထဲမှာ15နာရီကြာနေခဲ့ရတယ်လို့လွတ်လာလာချင်းမှာ Haskell ကပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာဒေလီယနာမိတ်ဆွေတွေစီကနေလက်ယူမှုသူနဲ့သူ့မိသားစုဝင်တွေပုံရိပ်ကိုထင်ဟစီတဲ့ကောင်းသတင်းတွေထုတ်လွှင့်ပေးဖို့မီဒီယာပိုင်ရှင်တွေနဲ့အပေးယူလုပ်မှုစတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးသူရဲ့အမှုကြားနာတာကိုရှေ့လာမှပြန်လည်စတင်မှာဖြစ်ပါတယ်။ဝန်ကြီးချုပ် Netanyahu ကတော့သူတစုံတရာအမှားလုပ်ထားတာမရှိဘူးလို့ညင်းဆိုထားပါတယ်ရှင်။တို့ရရှင်များရှင်တနင်္ဂနွေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရတိတ်တော်မြို့နယ်ကြောက်တန်းကျေးရွာဤတစ်ပိုင်းမှာနေမီရှင်းလင်းရေးညွန်ကြားချက်ကိုရခိုင်ပြည်နယ်ဆွေရကနေပြန်လည်ကျုပ်သိမ်းလိုက်တဲ့သတင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါရတိတ်တောင်မြို့နယ်ကြောက်တန်းကြီးဝါနီးတဝိုက်မှာရခိုင်လက်နက်ကင်အေအဖွဲ့ဝင်ရောက်လှုပ်ရှားနေလို့တပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မှာမို့ဒေသခံပြည်သူတွေတိမ့်ချောင်ကြဖို့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေဇွန်လ25ရက်နေ့ကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုရုပ်သိမ်းလိုက်တာပါညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ရတဲ့အကြောင်းရင်းကိုတော့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဘူမူကြီးမင်းသားကနေ VOA ကိုခုလိုပြောပါတယ်
ကျက်တဲ့အကြောင်းရင်းကအဲ့ဒီမျိုးနယ်အောင်ထုတ်ပြမှုကတောက်တန်းသားကရွာ၄၅ရွာကိုပဲဒီရွယ်ပြီးတော့လုခိုင်းတာသူကရွာ40ကျော်ကိုထုတ်လိုက်တယ်ဒါအဲ့တော့မလိုတဲ့နေရာကသွားပြီးတော့ဟိုထိကြိုက်သွားတာပေါ့အဲ့တော့ဒီလူတွေကဆုံးနေတာပေါ့အဲ့စားဒီမှာပါတယ်ဒီနေရာလည်းပြန်ကြတဲ့ခင်မောင်တောက်တန်းကတဝိုက်လိုပဲပါတယ်အဲ့ဒါကိုကိုဖြစ်လိုက်တော့ဆိုပြီးတော့ဒီကလည်းကိုဖြစ်လိုက်တယ်ဒါနောက်တော့ကတော့ဒါပေမဲ့ရက်ကလေးတစ်ခုကလည်းအဲ့ဒီမှာနေမီရှင်းလင်းရေးဆွဲဆောင်လေးမှာပြီးတုံ့ပြန်ရလည်းရှိတယ်။အဲ့ဒီဟာမျိုးကလည်းတကယ်တော့ information နဲ့ပတ်သက်လာလို့ရှိရင်အကုန်ကြီးချက်တတ်တယ်ဒါကြောင့်လို့ဒါကိုလည်းပြန်လိုက်တာဖြစ်တယ်
။ကျေးသိတာမျိုးနဲ့ကြောက်တန်းကြီးရအောင်စုမှာတမတော်ကနေမီရှင်းလင်းရေးစစ်စီရေးတွေပေါ်ဆွေးရင်ကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့ Australia တန်ယုံတွေကကြေညာချက်ထုတ်ပြန်ပြီးမှာပဲအခုလိုရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။တန်ယုံတို့ရဲ့ပူးတွဲထုတ်ပြန်ချက်မှာတော့အရင်ကနေမီရှင်းလင်းရေးစစ်စင်ရေးတွေအတွင်းအယတားတွေထိခိုက်မှုတွေကြုံခဲ့ဘူးတာကိုလည်းသတိပေးထားတာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာဆွေရအုပ်စုကိုတုတ်ပြန်တဲ့နေမီရှင်းလင်းရေးစစ်စင်ရေးတွေမှာတော့လူခွေရေးချိုးပေါက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့လည်းနိုင်ငံတကာတိုင်းဝန်ကစွပ်စွဲထားတာဖြစ်ပါတယ်ဓမ္မရယုံပြောရေးစုခွဲရှိသူညွှန်ကြားရေးမှူးချုပ်ဦးစော်သေးကလည်းနေမီရှင်းလင်းရေးဆိုတဲ့အသုံးနှုန်းပါဝင်မှုနဲ့ပတ်သက်ပြီးတော့နားလည်မှုလွှဲမနိုင်လို့သုံးစွဲခြင်းမပြုဖို့တမတော်ကရောရဲတပ်ဖွဲ့ကပါနိုင်ငံတော်ဆိုရကရခိုင်ကပြောကြားထားပြီးဖြစ်တယ်လို့အခုမှလည်းသုံးစွဲခြင်းမပြုဖို့တိုင်းစစ်သနာချုပ်တို့လုံတဲ့ဝန်ကြီးကနေတဆင့်ထပ်မံပြောထားပြီးဖြစ်ကြောင်းလူမှုကွန်ရက်ဆိုင်မျက်နှာကနေဖော်ပြထားပါတယ်နေမီရှင်းလင်းရေးညွှန်ကြားချက်ကိုပယ်ဖျက်တာနဲ့ပတ်သက်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုပြောပါတယ
်ကောင်းကင်တကယ်ရရှိတဲ့အတွက်လုံခြုံရေးရကိုစီစစ်ဆောင်ရွက်တာပါဖြစ်တယ်နေမီရှင်းလင်းရေးဆိုတဲ့အတိတ်ကဆုံးမှာမာမင်းတော်ပါနေမီရှင်းလင်းရေးဆောင်ရွက်တဲ့ဆိုလို့တို့အနေနဲ့လည်းအရာကိုပြန်ပြီးတော့ကြက်ဆက်ထားတယ်လို့သိရတယ်ဗျအာဒီရွာသားတွေအနေနဲ့ကြောက်လန့်ပြောဆိုပြ
ညွန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တန်းနဲ့ပတ်ဝန်းကျင်ကျေးရွာကရွာသားတွေနေမီကနေတိမ့်ချောင်မှုတွေရှိခဲ့တယ်လို့လုံတဲ့ဝန်ကြီးဗိုလ်မှူးကြီးမင်းတန်းကဆိုပါတယ
်ဒီတော့မှဒီနေ့ရောက်ဒီနေ့နေရာချဒီနေ့ဒိတ်ကပေးထုတ်ထားပြီးလားအမနီယာတီကိုလူ80ရောက်တယ်ရောက်တဲ့ဟာတွေနေရာချထားပြီးတော့ပြန်ထားပြီးပါတယ်သူတွေကချက်ကားပြီးတော့ဟိုတုံးကြီးချက်ပြီးရှောက်ပြောနေကြတယ်လေတကယ်တော့ပြစ်ပြဆိုရင်ပြတ်မယ်ကတော့သူ့ရန်လူကိုတော့တိုက်ရပါလို့ရန်လူကနေရာယူထားတယ်မတိုက်လို့မရဘူးတိုက်ရမယ်တိုက်တဲ့ခါကျတော့ရွာသားတွေရေးကင်းအောင်လို့ကျွန်တော်တို့ကလည်းစီစဲရတာပါ
တိမ့်ချောင်လာတဲ့ဆစ်ချောင်ရွာသားစီရင်ဟာလုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးပြောဆိုတာနဲ့ကွဲလွဲမှုရှိနေတယ်လို့ရတိတ်တော်မျိုးပရဟိတအကူညီပေးဖွဲ့ဝင်ကိုဘက်ကကပြောပါတယ်
ဒီလိုရှင်လေးပါထိုးတဲ့အဲ့လိုရှင်လေးရဲ့နေရာကကြောက်တန်းတိုက်နေမှာရှိတဲ့တေးတော်တွေကလည်းဒီမှာပြည်တော်မျိုးပေါ်ရ တို့တက်တဲ့ကြေးရော်တွေရောနောက်စစ်တွေရောအမျိုးအပီးပီးချောင်းမြင့်နေရတယ်အဲ့စာထုတ်ပြီးမှတော့ဒီနောက်ထပ်တပေါင်းကြီးပေါ့လောက်တိုးလာတယ်ဒါကြောက်တဲ့တိုက်နေမှာဆိုတော့ကိုအကုန်လုံးက50နဲ့တရော်ရှိတယ်အခုဆောက်ဆက်ရော်ကသာတဲ့ကျွန်တော်တို့လက်ချက်ကိုပြေထုတ်လာတာ89ဦးလေအဲ့ဆောက်ဆက်ရော်တရော်လေးပဲတော့ကြောက်တဲ့တိုက်နေမှာကျွန်တော်ရေပြောင်းမှုနဲ့အခြေပြောင်းအမှန်ကြီးရဲ့ပြဆောင်ရောဟောင်းောက်တော်ကြီးဖွဲရဝေရောဟောင်းဟောရောပြတင်ကဒီကဆက်မဆိုရင်ဒါတလေအဲဒီဘာတလေတို့တင်ကတော့ဆိုရင်ဟိုလူရနေရမှုကို2000-3000လောက်ရှိရယ်ဆက်မကြီးတယ်ဒါကကမလဲနေလုံကြီးတော့လည်းအဲ့တော့အနေထားဖြစ်နေတာကိုသူကလူပေါင်း70လောက်ဆိုကျွန်တော်အံ့ဩတယ
်ဆစ်ချောင်းလူနေနဲ့စားတော့ရေးတာမကနေထိုင်ရေးမှလည်းအခက်တွေ့နေတယ်လို့သူကဆိုပါတယ်လက်ရှိကြောက်တန်းကြီးရွာဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဝန်ကြီးဗူမှုကြီးမင်းနန်းကပြောပါရယ်2018နှစ်ကုန်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာစတဲ့အခြေပြုလာပြီးမြန်မာစစ်သားနဲ့တိုက်ပွဲဖြစ်ပွားလာနေတာအခုအချိန်မှာပိုပြီးတော့သိမ်းမှနေတဲ့အခြေအနေမှာရှိနေပါရယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါရယ
်ကျွန်မကစုမုံပါရှင်ရခိုင်ပြည်နယ်မှာနေနေရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်ခဲ့တာကိုပြန်ရုပ်သိမ်းလိုက်တဲ့အပေါ်ဒေသခံနိုင်ငံရေးအသိုင်းအဝိုင်းနဲ့လူခွေလှုပ်ရှားသူတွေရဲ့တုံ့ပြန်ချက်တွေကိုပြောပြပေးကြပါမယ်။ရခိုင်နဲ့နှက်ကင်တက်အေအေနဲ့တက်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာနေနေရှင်းလင်းရေးလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေတိတ်ရှောင်ခဲ့ကြရသလိုနိုင်ငံတကာသံရုံးတွေဘက်ကလည်းသတိပေးချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းလိုက်တာပါ။ဒီညကြတဲ့ရုပ်သိမ်းလိုက်တာကြောင့်ဒေသခံတွေကြုံရတဲ့အခက်အခဲတွေရောပါသွားနိုင်ပေမဲ့တိုက်ခိုက်မှုတွေအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းဆစ်ဆောင်ဒုက္ခသည်တွေကိုကွင်းဆင်းပြီးတော့အကူအညီပေးနေတဲ့ရသေးအောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ
်။နေမီဆင်းလေးရုပ်သိမ်းတာကတော့ဘာပဲဖြစ်ဖြစ်အခက်အခဲတွေ့နေတဲ့ပြည်သူတွေအတွက်တော့ကောင်းတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့လည်းဒီရုပ်ပြီးတော့မှပေါ့နော်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုရင်တော့လေရုပ်သိမ်းတာလည်းဘာမှပေါ့နော်တရားမှုရှိမယ်မဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်။အော်ဒီနားလေမခွေးတော့လေဆိုပြီးသူတို့ထုတ်ပြန်ထားတာတော့ရှိတယ်။ဒါစီတကယ်လားသူတို့လို့ပြောတာလားဆိုတော့ကျွန်မတို့အနေနဲ့မပြောလို့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပါအဲ့လိုထုတ်ပြန်လိုက်တဲ့အတွက်တော့ဒီခက်ပြင်းနေတဲ့ကြည့်ရောသူကြည့်ရောသားကတော့ပေါ့နော်အခက်ခဲတွေကနည်းနည်းတော့ရော့တော့မယ်လို့ဒီခက်ပြင်းနေတဲ့ဟာတွေကတော့မရောနိုင်ပါဘူး။တိုက်ပွဲတွေမရှိဖို့လေးကြည့်တာပေါ့အဓိကတော့ဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူတွေရဲ့အကြောက်တရားကပို့ပြီးတော့ပေါ့နော်ရှိလာမှာပါအဲ့တော့အဲ့ဒီမှာမနေရေးပဲနဲ့အပီ COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီမိုးဒီလေးတွေမှာအခက်အခဲအများကြီးနဲ့ကြုံတွေ့ကြရမှာပေါ့။တော့အဲ့ဒါနဲ့တိုက်ပွဲရှိဖို့တော့အရေးကြီးပါလေ။
COVID-19 ကာယောဂါနဲ့လက်နက်ကိုင်ပြိပခါတွေကြောင့်အခက်ကြုံရခြင်းမှာစစ်စင်ရေးတွေအရှိန်မြင့်မှုစီစဉ်နေတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့လူခွေလှုပ်ရှားသူတွေကသတိပေးနေကြတာပါလူခွေလှုပ်ရှားသူညီမချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ပြန်ရုပ်သိမ်းလိုက်တဲ့ညွှန်ကြားချက်ဟာနှကိုကလေးကမထုတ်တဲ့ညွှန်ကြားချက်အဖြစ်ရှုမြင်ပါတယ
်ဒီလိုမျိုးသူတို့ထုတ်ပြန်ထားတဲ့မိထူကိုပြန်ရုပ်တယ်ဆိုတာတော်တော်တော့ရှားပါပါတယ်။သူတို့လုံဆောင်မှုအတွက်စီစဉ်ထားတဲ့စီမံချက်တစ်ခုပြန်လည်ရုပ်သိမ်းတာထူးထူးခြားခြားဖြစ်ရတဲ့ခုလို့ဖြစ်ပါတယ်။ဘာကြောင့်ရုပ်တယ်ဆိုတာမသိပေမဲ့အမှန်တော့လေအစိုးရရတာကိုကျွန်တော်မလုပ်တင်တော့အရာဖြစ်ပါတယ်။လူသားဆန်သောအတွေးခေါ်ရဆိုလို့ရှိရင်တော့အခုလိုမျိုးကိုဗစ်ဒီလည်းဖြစ်နေတယ်။ရာသီဥတုကလည်းဆိုးဝါးနေတဲ့ချိန်မှာလူပေါင်းထောင်ပေါင်းများစွာကိုဒီနေနေအတွက်မှမနေရဘူးဆိုပြီးတော့တိတ်ဆောင်ခိုင်းခြင်းကပထမဆုံးမှဖြစ်တဲ့အရာဖြစ်ပါတယ်။ကျွန်တော်တို့ဒီစစ်ပွဲအတွင်းမှာအမြင်ကြွားတွေမှာကျွန်တော်တို့ဟိုမတင်လာလို့ရှိရင်တတ်ဖြတ်မှုတွေပြစ်ခတ်မှုတွေရှိတယ်။တစ်ချိန်တည်းမှာတွင်လူရက်မှုဖြက်စီးမှုတွေရှိနေတယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကလူခွေချိုးဖောက်မှုဖြစ်နိုင်တယ်။ဒါမျိုးကကျွန်တော်တို့အစိုးရဟိုစဉ်စဉ်ကြည်ကြည်နဲ့စဉ်းစားပြီးတော့မှလုပ်ဆောင်နေတယ်။အခုလိုမျိုးကျွန်တော်တို့အမိန့်ထုတ်ပြီးမှပြန်လဲရုပ်သိမ်းတာမျိုးမဟုတ်ဘဲနဲ့အစိုးရစဉ်းစားဖို့အတွက်မလုပ်တင်တော့အရာတခုဖြစ်ပါတယ်။
ရသေးတော်မျိုးနဲ့ကြောက်တန်းကြေးရအုပ်စုမှာတက်မတော်ကနေနေရှင်းလေးစစ်စစ်ရေးတွေပေါ်ဆိုရင်ကြောင့်မြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့အော်စတြေးလျနိုင်ငံတပ်ရုံးတွေကလည်းမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေနေရှင်းလေးညွှန်ကြားချက်ထုတ်ပြန်လိုက်ပြီးတဲ့နောက်ထပ်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်တွေမျိုးအပါအဝင်ဘေးလွရာနေရာတွေကိုတိတ်ရှောင်နေကြသေးပါဒီနှစ်တိုင်ငင်ဂျွန်လအစောပိုင်းတတိဆိုရင်လေရခိုင်ပြည်နယ်မှာဆစ်ဆောင်ဒုက္ခတွေဟာ 36,400 ကျော်အထိရှိနေပြီးအရေးပေါ်စာဝတ်နေရင်းနဲ့ကျန်းမာရေးအကူအညီတွေလိုအပ်နေတယ်လို့ဒေသခံအမတ်တွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်
ဖီယိုရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါ။ကိုသားမြို့ဦးကရွက်ောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကဆိုင်ရဲကြော်စွာမြင့်ကိုဆက်သွယ်နေမြန်ထားတာဖြစ်ပါတယ်ရှင
်။ကျွန်တော်လေ့ကျင့်လာကဒီရွက်ောက်ပွဲစီရင်ရေးကာလအချိန်တွေပါပြောမယ်ဆိုရင် COVID-19 အကျတဲ့ကာလကလည်းအခုတတိကိုကျွန်တော်ရင်ဆိုင်နေရတော့ဆိုတော့နောက်တစ်ချက်ကဒီလာမယ့်ရွေးကောက်ပွဲအတွက်ပြောရမယ်ဆိုရင်ပါတီအစ်စ်တွေတော့များလဲပေါ်လာတယ်ဥပမာဆိုရင်အထင်ကြီးပါတီတွေဦးရှိမန်းပါတီတို့ကိုကိုကြီးပါတီတို့နောက်တစ်ခုကဒေါက်တာသက်ခိုင်တို့ဖွဲ့ရာတွေလည်းရှိလာတယ်အဲ့တော့နိုင်ငံရေးပါတီတွေဘက်ကလည်းပြောမယ်ဆိုရင်ဒီ3-4 လလောက်ပဲကြာတော့မယ့်မစ္စဆီယူရီကာလကသူတို့အတွက်တော်လေးအရေးကြီးပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီမှာမစ္စဆီယူရီအတွက်နိုင်ငံရေးပါတီအနေနဲ့အစဉ်သက်ဖြစ်နေပြီလားသူတို့မှာဘလို့ခက်ခဲတွေရှိတယ်လို့သိရပါလဲကိုဆိုင်ရေးကျော်ကိုဆိုင်ရဲ့အမြင်အရင်ဆုံးသိချင်ပါတယ
်ကော်မရှင်အနေနဲ့ကျွန်တော်တို့ဒီလိုမျိုးနိုဝင်ဘာလအတိုင်းကျင်းပနိုင်စရာရှိတယ်လို့ပြောတဲ့ဟာကိုကျွန်တော်တို့ကြိုဆိုတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့အကောင့်ထဲပေါ်ဖို့လက်တွေ့ပြင်ဆင်ဖို့ဆိုရင်တော့ကျွန်တော်ရုပ်ောက်ပွဲရက်တင်မကောက်ဘူးလုပ်ငန်းစဉ်တွေပါစာရွေးကြေညာဖို့လိုတာဘူး။ message ချင်းကြီးကလာနှစ်လပဲလုပ်မှာလား။ဒါမှမဟုတ်ရှင်လည်းရက်တိုးဖို့ရှိသလား။ချို့ရလဲရက်တိုးပေးဖို့တောင်းဆိုရရင်လည်းကျွန်တော်ရှိခဲ့တာ။အဲ့တိုင်းရှိသလား။ဒါပြီးတော့ကိုယ်စားလောင်းအမိစင်တင်သွင်းတဲ့ကိစ္စတွေဘယ်တော့စလုပ်အောင်မလဲဆိုတဲ့ဟာကိုဒီချက်ပို့ပြီးတော့မှတိတိကျကျပြောမယ်ဆိုရင်တော့နိုင်ငံရေးပါတီတွေပို့ပြီးတော့မှအစင်းနဲ့ဖြစ်နိုင်ကြရှိတာပေါ့လေအခုလိုတော့ကြာတော့သူတို့ခက်မှန်းမိကျင်ဆင်ပြီးတော့သူတို့လည်းခက်ခဲမယ်လို့ဟိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကအခုရွေးကောက်ပွဲအတွက်ကပြင်ရဆင်ရပြီပေါ့ကော်မရှင်ကအာဏာပိုင်တွေကပြင်ရဆင်ရပြီလက်တော်အဖြစ်ဒီကော်မရှင်ကပြင်ဆင်ဆောင်ရနေတာတွေကဟိုလုံလောက်မှုရှိရလားကျင်းနဲ့အားရစရာရှိပါလ
ားကော်မရှင်အနေနဲ့ပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်တိုးပေမဲ့လည်းဘယ်လိုပြင်ဆင်နေလဲနောက်ပြီးတော့မှကျွန်တော်တို့ဟိုဘလိုမျိုးအစီအမံနေရှိရဆိုရဲဟာကိုမသိရတဲ့ခါမှာပို့ပြီးတော့စိုးရင်ပူပါတာပေါ့သူတို့ဖြစ်တော့ဒီကယောဂါကလည်းရှိနေသေးတဲ့အတွက်ကြောင့်မလို့တာမန်ပြင်ဆင်မှုမျိုးအတွက်ကတော့ကျွန်တော်စိုးရင်နေရာမရှိပေမဲ့ကယောဂါနဲ့ပတ်သက်လို့ရှိလို့ရှိရင်ဘလိုပြင်ဆင်နေလဲဆိုတော့ဥပမာအားဖြင့်ကျွန်တော်အသိပညာပေးပြည်သူလူထုတွေကိုအသိပညာပေးလုပ်ငန်းတွေဘလိုလုပ်မလဲဒီအခုချိန်ထိအသွားလာကန့်သတ်မှုတွေရှိနေတော့မယ်နေအိမ်တနေရိုင်းတနေရာအတွက်သွားလာကန့်သတ်မှုတွေရှိနေကြမလို့အသိပညာပေးလုပ်ငန်းတွေဘလိုလုပ်ရမလဲလူငါးဦးတက်ပုံမစုအောင်စက်ပစ္စည်းရရှိကြမလို့ဒါတွေကိုကော်မရှင်အနေနဲ့ညွှန်ကြားချက်ဘလိုရှိသလဲဆိုတာကျွန်တော်တို့မသိရဘူးနောက်တစ်ခါ message ဆီယင်းတွေဘလိုလုပ်ရမလဲဆိုတော့မသိတဲ့ခါမှာတော့ဘယ်ကောက်ဆိုတဲ့ခါမှာကော်မရှင်ကဘလိုပြင်ဆင်ထားလဲဆိုတာမသိရဘူးဖြစ်နေတာပေါ့လေအခုသူတစ်ပြင်းတော့ကျွန်တော်တို့ဟိုနေဒီမှာဆိုလို့ရှိလို့ရှိရင်ဒီအသွားလာကန့်သတ်ချက်တွေရှိကြမလို့အနာမယကတ္တတာမျိုးမရှိတော့မှရက်ွက်နေကြေးရနေလူတွေကသူတို့ဒီလိုလူစိမ်းဝင်တာမျိုးတွေသူတို့မကြိုက်ဘူးဒါတစ်ချက်နောက်တစ်ခါကျွန်တော်တို့အခုအသွားလာကန့်သတ်မှုနဲ့ပတ်သက်လို့ရှိလို့ရှိရင်ဒီလိုလုပ်ငန်းစဉ်တွေအတွက်ကိုဘယ်လိုလုပ်လို့ရလဲဆိုတဲ့ဟာကိုညှဉ်းပန်းချက်တွေတိတိကျကျမရှိသေးဘူးဖြစ်နေတာပေါ့လေဆိုတော့မရှိသေးဆိုတာထက်စားလို့ရှိလို့ရှိရင်ကော်မရှင်အနေနဲ့ဒါကိုလူသိရှင်ကြားမထုတ်ပြန်သေးတာဘူးဆိုတော့ကျွန်တော်တို့အနေနဲ့တော့ခမန်းအသိခက်တယ်ကော်မရှင်ဟာဘယ်လိုပြင်ဆင်ထားပြီးပြီလဲအဲဆိုတဲ့ဟာပေါ့လေတေချာတာကတော့ပြင်ဆင်မှုဟာဒီလာမယ့်ရွက်ောက်ပွဲတက်ပြင်ဆင်မှုဟာအရင်ရွက်ောက်ပွဲတက်ကိုစာလို့ရှိရင်ကျွန်တော်တို့ဟိုပို့ပြီးတော့ကြီးမားတဲ့ပြင်ဆင်မှုမျိုးလိုတယ်လို့ယူဆတယ
်။ Business ကြီးရေးကာလာပဲဖြစ်ဖြစ်ရွက်ောက်ပွဲကျင်းပနေတဲ့အချိန်မှာဖြစ်ဖြစ်လွတ်လပ်မျှတမှုရှိဘူးလို့ဆိုတဲ့ကိစ္စကစောင့်ကြည့်ရေးအဖွဲ့တွေကတော်လေးရေးကြည့်ပါတယ်။ကိုဆိုင်တို့လူစောင့်ကြည့်ရေးအဖွဲ့တွေဘက်ကပြင်ဆင်ထားမှုကရောဘယ်လောက်တိရှိလဲဘလို့အခက်အခဲမျိုးတွေရင်ဆိုင်ရမယ်လို့မှန်းထားလိုက်တယ
်။ဆိုကျွန်တော်တို့ကတော့နိုဝင်ဘာလကိုရွက်ောက်ပွဲကျင်းပမယ်လို့မှန်းတဲ့တော်တော်လို့ကိုအဲ့အတွက်တော့ကျွန်တော်ရေပုံရအဖြစ်တော့ပြင်ဆင်နေတာပေါ့လေဥပမာကျွန်တော်တို့အဖွဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မဲစင်းကောက်တာတွေကိုမဲစင်းကြီးညာပြတ်တာတွေကိုကျွန်တော်တို့စောင့်ကြည့်မယ်။မဲဆက်စီယုံတာတွေကိုကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်။ကြိုတင်မဲကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်။နောက်ရွက်ောက်ပွဲနေ့နောက်ပြီးတော့မှမဲစင်းမဲရလက်တွေကိုကျွန်တော်တို့ကြီးညာတာကိုကျွန်တော်စောင့်ကြည့်ဖို့လိုတယ်။ဆိုအဲ့လိုစောင့်ကြည့်ဖို့အတွက်ကိုကျွန်တော်တို့ကတော့ငကိုကရာထားချက်ရှိတာပေါ့လေ။ဒါပေမဲ့လည်းကျွန်တော်တိတိကျကျပြင်ဆင်ဖို့အတွက်ကကျတော့ရွက်ောက်ပွဲအချိန်စရင်မထွက်မချင်းကျွန်တော်တို့ဟိုပြင်ဆင်လို့မရဘူး။
နိုင်ငံတော်ပိုင်မီဒီယာတွေတုံတဲ့ကိစ္စအခုချိန်က COVID-19 ကာလအကျတဲကြုံတဲ့ခါကျတော့အာဏာရပါတီကနိုင်ငံအစိုးရခေါင်းဆောင်ပိုင်းကလည်းဒီနိုင်ငံတော်မီဒီယာတွေကိုတုံးပြီးတော့ပြောရဆိုရတာရှိပါတယ်အခြေအနေကဒါပေမဲ့တကယ်တမ်း message COVID ကာလကြုံလာလို့ရှိရင်ဒါနဲ့တည်းပြဿနာရှိရဲစိုးရင်ကြတယ်ကျွန်တော်တို့ကြားသလောက်ဆိုရှင်ဒါဟာ message COVID ဆန့်သွားမှာကိုစိုးရင်ကြတဲ့လူတွေရှိပါတယ်အခု let alone အဲ့တော့နိုင်ငံတော်မီဒီယာတွေကနေပြီးတော့အာဏာရပါတီကတုံးနေပြောနေတာဒီကိစ္စကတော့message ရင်းကာလာမှာတစ်ဖက်သက်ဆန်တဲ့အခြေအနေမျိုးဖြစ်သွားနိုင်လားကိုဆိုင်အမြင်သိချင်ပါတယ
်အဲ့ဒါတော့ကျွန်တော်တို့အားလုံးစိုးရိမ်ပူပန်နေတဲ့ကိစ္စပါပဲစိုးရိမ်ပူပန်လဲစိုးရိမ်ပူပန်ထိုက်တယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ဘာဖြစ်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ချက်မှာလဲဒီနိုင်ငံပိုင်မီဒီယာတွေကိုဟိုပြီးခဲ့တဲ့ကျွန်တော်တို့အာဏာရတဲ့ပါတီကအသုံးချတယ်ဆိုတော့ကျွန်တော်ဆွတ်ဆွဲချက်တွေရောဝေဖန်ချက်တွေရောအများကြီးမြင့်တက်ခဲ့တာဟုတ်ဆိုတော့အဲ့အတွက်လဲကျွန်တော်တို့ခုချိန်မှာအလားတူဟ ဆိုရင်ပုံမှန်မျိုးရှိတယ်ဆိုတာဒါတခြားဘူးကကြားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုတော့အထူးသဖြင့်တော့ကိုဗစ်19ကရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့
ကျွန်တော်တို့မက်ဆေ့ချ်ကြမယ်သူသဖြင့်
ပြောရရင်တော့ချင်းညူးညူးကြောင့်ကြုံနေရတဲ့စာဝန်ကြီးအချက်တွေကစကြုံနေတော့လူဒီရုပ်ောက်ပေါ်နဲ့ပတ်သက်လို့လူစိတ်ဝင်စားမှုနဲ့ပတ်သက်လို့အခုဆိုင်ဘယ်လိုမြင်လဲကြာကိုဗစ်19မဖြစ်ခင်2019ခုပြီးခဲ့တဲ့နှစ်မှာကျွန်တော်တို့စစ်တမ်းကောက်တယ်အဲ့စစ်တမ်းမှာတော့တကယ်လို့လာမယ့်စနေတနင်္ဂနွေနေ့မှာရုပ်ောက်ဖွဲ့ကျင်းပခဲ့မယ်ဆိုလို့ရှိရင်မဲပေးမှုအစီအစဉ်ရှိတယ်လားလို့ပ Now the checker Jarole, General Covid 19 Tamaru, Sawin, Ye, Siva Yea, Tanaru, Tani de Chimuma, you can pay her through ye, Patama Uzavi Chitimachima. So, a Yiji don't check out, Pizunun in a Mesa Nashin in a, General Yuka Pueha, through ye, Lame, and I got to a Yiji de Surago, Piobu, General Kora, Mesa Nazoi, and Boda Education, and Roma, Boda Mobilization, Mesa Nashin, Lozo, Yiya, General Yiji don't be so, I don't know, you know, Titian, Malona, Musu, you know, General, and we'll do a Miahu, General, Ya or Malona, and to the team, steal them money, they do this, you go, Ya or Malona, and Musu, you know, General.
ဒီပြည်သူလူရဲ့ဒီကောက်ပွဲပေါ်မှာစိတ်ဝင်စားမှုကျွန်တော်နေ့တိုင်းမှာမဟုတ်ဘူးပါတီတွေချာမှာလူလလတ်နဲ့လက်ဆွဲစည်းရုံးနိုင်ငံမြန်မာတပ်သားနဲ့လက်ဆွဲစည်းရုံးနိုင်ငံဒီချင်းတွေတိရဖြစ်လာဖို့ဆိုရင်ညီမနိုင်ငံမှာလက်ရှိကြုံနေရတဲ့ကိုဗစ်ချင်းတွေနဲ့ကိုဆိုင်လို့အနေနဲ့ဘယ်လိုများအကြံပြုချင်လဲဘယ်လိုများမြင်လဲဗျအဓိကတော့ဗျာကျွန်တော်တို့ခုနကပြောသလိုဆိုရှယ်မီဒ
Pawan Shimpiane, Nangai Party, Pawan Shimpiane, Kuzale Raiha, Tandu Nimare, Quimjin, Tandu Nimare, General, Kuzawin, Yabul. So I am Yoka Guru, General Chandujanala. If you lose a match, Nangamai Media is here, Poman Dancer, no, Nangamai Media, you got Poen Nami that I come, 9 minutes, 7 minutes, and Mingon Yoga, Nangai Party there. Or Tiharu, Kaku, General, Dilu Chinimu, Muma, Tiha, Pingo, General, Lopulu, Uma, General, Nangamai Media, go. Nangai party dang on it, Bioma, General Messrs. Simica Lama, Puma Kuna, Totalum, Amnes, Seminitum, come at the Pama, General, who Penamina, Don't Win Shears to Amugo, Kupa Winship, Nangai party dango, General Ru, who Quaranja, General Chain B on you, ah, new Lomers, you know, or General Nangai party danga, Nangani Bioma, or Truha, you got Puma, Danu Nina, Pawan Shin Dango Yarelu, General Tru Timate, Tru Yusare, Tru Shona Yalakule, Tru Tima Puma. แต่หาสัสสันนี่ล่ะสรุปยุคกวยกาลมาจันทุญีญะก็ရှင်แดงกวยไม่อยากรู้ဆိုလို့ရှင်เลยยุคกวยปี้ตัวได้คํามายุคกวยยัดละปุมาถ้าตรุไม่มีไม่ผิดเลยรู้อยู่ซะอยากสิยุคกวยยัดละก็กั้นกั้นหมู่ไปปูไม่เอาเลยสรุป
COVID-19ကရောဂါကြက်တဲကြောင့်လို့တကဘာလုံးမှာလည်း Simon Kangabu Prepension or Sinza Tabori. So, you look COVID 19 Kala, Mima Peter Tamuru, a drug general, a two Dulu Chetty, general, two Kinsama in the IC. So, you got one Nima, general, two team, many people go, Tanguyama Tacon, the general Tacon, you got two team, you got one Nima, Zuzulu, general Shoshane.
ဒါပေမဲ့လက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ကျူတင်မဲပေးတဲ့ဥပဒေပေါ်ရဆလို့ရှိရင်ကျွန်တော်နာမကျန်းဖြစ်နေတဲ့သူတွေဖြားနာနေတဲ့သူတွေကျူတင်မဲပေးလို့ရတယ်ကျွန်တော်မတော်လာနေတဲ့သူတွေတက်ကြီးရွယ်ဟိုတွေဒါပေမဲ့အခုလိုမျိုးကျွန်တော်တို့ကွာရန်တိန်းစင်တာမှာရှိနေတဲ့သူတွေနေအတော်လာဆက်ဆက်ခံထားရနေရာမှာရောက်နေတဲ့သူတွေအတွက်မဲပေးလို့ကျွန်တော်အဲ့အတွက်မရှိဘူးသဘောတော့အဲ့လ dia dong tu mesu lu jin kusen nai na mui chi ni men tu ra le kusen nai na mui so so bo wa ro ya le chi chi ni le jano lu ubri mu paw ha di covid 19 kala ka yoga kala ma a pyo di pyo dia chi da jano myanmar nai ga ma kusen de yoga aku lo lo sen chi ya 200 jado ba chi de kusen yoga le chin chou nai le so tabo mi le pyo ra ro chi da wa le dai mai le te ja ra ro jano lu kusen yoga ha chi ni de
ဒါဒီအတွက်တော့ကျွန်တော်တို့အစဉ်အမြဲမဖြစ်သေးဘူးလို့ပြောလက်ရှိဥပဒေမူပေါင်းကိုကြည့်မယ်ဆိုတော့အစဉ်အမြဲမဖြစ်သေးဘူးလို့ကျွန်တော်တို့ယူဆလို့ရပါတယ်အခုရှိနေတဲ့အခင်းချင်းအရာဆိုရင်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အစဉ်အမြဲဖြစ်ပြီလားဖြစ်နိုင်ပါမလားကုဆိုင်းမြင့်သိချင်ပါတယ်ဆိုတော့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲလို့ပြောတဲ့အခါမှာကျွန်တော်တို့စံန
ဒီအားလုံးကြားထဲမှာသဘောတူကြရပြီလားဟုတ်ဒါအရေးကြီးဆုံးကျွန်တော်တို့ဟိုကျွန်တော်တို့ဟိုကိစ္စပဲဆိုတော့တချို့ကလည်းရုပ်ကပွဲဘယ်လိုကျင်းပမလဲလို့တောင်းဆိုလိုက်ရှိတယ်ဘယ်လိုလုပ်ကြမလဲတောင်းဆိုလိုက်ရှိတယ်တချို့ကလည်းမကျင်းပတဲ့မရွှေ့ဆိုင်တဲ့နယ်တွေဆိုသဘောထားမျိုးရှိတယ်အခုသဖြင့်နိုင်ငံရေးပါတီတွေကြားမှာဆိုတော့ကျွန်တော်အမြင်ပြောရရင်တော့ပထမဆုံးကျွန်တော်တို့ရုပ်ကပွဲ ဒီကောက်ပွဲကျင်းပတဲ့လားမကျင်းပတဲ့လားဆက်လုပ်တဲ့လားချွတ်ဆိုင်းတဲ့လားဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနိုင်ငံရေးအသဘောတူညီရရှိပြီလားဆိုတဲ့ဟာပို့ပြီးတော့အရေးကြီးလို့ယူဆတယ်ဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့အခုလက်ရှိချက်ချင်းဟိုလုံးဝမကိစ္စကြတော့ဒီကောက်ပွဲကိုကော်မရှင်နဲ့လုံးဝမလားမှတင်ညာမယ်လို့ပြောတယ်ဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတ you got way at the Yahweh move, you got way at the Yamata move, who will not general rule, who the Yamushi, a little who will not be a man.
Okay, Kusan Yetosa, Kulu Shinja, or Chilu Yakima.
Minglavashi, Usi to Ami, a period in Tonga Chess, he's in good to support Chen Yabari.
So ya gangs only, go bada go so chappy, go drag go, Nigua Yura.
တင်တော်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်တဲ့သူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင်အခုရပိုင်းနိုင်ငံရေးတိုင်းဝိုင်းထဲမှာရောဒီလူတွေထဲမှာပါစိတ်ဝင်စားမှုနဲ့ဝေဖန်မှုမြင့်တက်စေခဲ့တဲ့ပြဿနာတစ်ခုကတော့သမရနိုင်ငံတော်အတိုင်ပင်ခံအပါအဝင်ပြည်တော်စုအဆင့်အစိုးရအဖွဲ့ဝင်တွေနေပြည်တော်မှာမြေခွက်ရယူကြတဲ့က Mu, Luke Javane. Nibiroma, dear Chataka Sulu, Wunitana Azizi, Lenita, Swansau Yedrina, Shinimori, Shini Rajao, Trinaudi Hane, the Simet Tene, Wunitanari, Mimianga Javane. Tabime, Pe Wunitana, Tawan Shiduri Gama, a deep Buma Bezalo, the Choga, Elumi, where Chata Bimu Shide Suragura, Majabu Busovi, Pijavane, Jola Sakuene Yama. နိုင်ငံတော်၏တာမင်ခံရုံဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေးကပုံမှန်သတင်းစာရှင်းလင်းပွဲမှာသမ္မတအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ဒုဝန်ကြီးတွေအတွက်မျိုးွက်ဖော်ထုတ်နေတာမျိုးွက်တွေချထားပေးမယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်ဒါတော့ရိုးရိုးပြောဆိုတာမျိုးမဟုတ်ပါဘူးငကူကသတင်းထွက်ပေါ်ခဲ့တာဒီနဲ့ပတ်သက်ပြီးမျိုးွက်အကျယ်ဝန်းကိုချက်ကား Bidu Soya Subi, Golden, Bio Solution, Soya Puen in air. Gulu, Go Drago, me what chappy, Yavuram, you loaded by Elasura, a chate in Yinko Nijara Gisaba. Guruba Eddie Petana Jow, Lila Timbiadova me.
NLD မတိုင်ခင်သမရဦးသိန်းစိန်အစိုးရနဲ့အရင်စစ်အာဏာရှင်အစိုးရအဆက်ဆက်မြေကွက်တွေဖော်ထုတ်တာခြားပေးတာကိုပါတာကိုရယူရမျိုးဟာထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့ဒီလိုလောက်ကန်ဆောင်ရွက်မှုဟာ1960ခေတ်မှာပိုးပြီးခေတ်စားလာတာတွေ့ရပါတယ်။ပထမဦးဆုံးနဲ့ရိုးရှင်းဆုံးနေကတော့မြေကွက်တွေဖော်ထုတ်ပြီးဝန်ထမ်းမျိုးတက်တည်တာပါ။မြေကွက်တွေကိုလည်း40 60 60 80 80ပဲလေ100ပဲလေအစာရှိသဖြင့်တတ်မှတ်ဖော်ထုတ်ပါတယ်။တာမန်ဝန်ထမ်းတွေကိုငယ်တဲ့အကွက်တွေခြားပေးပြီးယာရုအဆင့်တန်းလိုက်ယာရုကြီးသူကကြီးတဲ့မြေကွက်တွေခွဲယူကြတာပါ။တက်ဆိုင်ရာတိုင်းနယ်ပြည်နယ်နဲ့မြေကွက်ဖော်ထုတ်ရာမြို့နယ်မှာရှိတဲ့ဝန်ထမ်းအရာတန်းနဲ့စစ်အရာရှိတွေကိုခွဲဝေခြားထားပေးရုံမကမြေကွက်ခြားထားရေးမှာလုပ်ပိုင်ခွင့်ရှိတဲ့တိုင်းမှုလို့ပုဂ္ဂိုလ်မျိ တွေကိုပါခွဲဝေပေးလေရှိပါတယ်။တစ်ဖက်ကအဲ့လိုမြေကွက်ပေးတဲ့အတွက်အခြားတိုင်းနဲ့ပြည်နယ်ကတိုင်းမှုတွေအာဏာရှိသူတွေကလည်းသူတို့ဒေသတွေမှာမြို့ကွက်ဖို့မြေကွက်ချပေးတဲ့အခါအဲ့ဒီအဝေးကတိုင်းမှုတွေစစ်အရာရှိတွေကိုပြန်ပြီးချပေးလေရှိပါတယ်။မောင်လယ်နှမလယ်စနစ်နဲ့မြေကွက်တွေရယူကြတာမျိုးပါ။အဲ့ဒီမြေခွက်တွေပေါ်မှာအာဏာပိုင်တွေအတွက်သက်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကသူတို့စားစရိတ်နဲ့သူတို့အကုန်ကျခံပြီးနေအိမ်တွေစောက်ပေးလေးရှိတယ်လို့တချို့ပြန်ရောင်းစားကြတာတွေလည်းရှိပါတယ်။ပြောရရင်အရင်ဆက်အာဏာရှင်တွေခေတ်ကစစ်ဘိုလ်ချုပ်တွေဟာအဲ့ဒီနီးတစ်ခုတည်းနဲ့တောင်နိုင်ငံအနှက်မှာမြေခွက်တွေအများကြီးပိုင်ဆိုင်ရယူခဲ့ကြပါတယ
်။ဒုတိယနီးကတော့မြို့ကြီးပြကြီးတွေကတံပိုးရှိတဲ့မြေတွေကိုသိမ်းယူပြီးအကွက်ဖော်ရယူကြတဲ့နီးပါ။မည်သိခံရသူတွေကိုတော့ရော်ကြီးဖြစ်မထင်မရှားနေရာတွေမှာအကွက်ငယ်လေးတွေပေါ်ပြီးနေရာပြန်ချပေးတာမျိုးလုပ်ပါတယ်။နေဝက်ချထားပေးရမှာလဲစနစ်တကျသတ်မှတ်ပေးတာမျိုးမလုပ်ပဲလက်သင့်ရာစရုပ်ခေါ်ဆိုသလိုအာဏာရှိသူကသူပေးကြတဲ့သူကိုပေးတဲ့ပုံစံကျင့်သုံးပါတယ်။မြို့ကြီးပြကြီးကမြေခွက်တွေဖြစ်တာကြောင့်တံမိုးကြီးတဲ့မြေခွက်တွေဖြစ်လာပါတယ်။တတိယနီးကတော့အစိုးရစီမံပိုင်ခွင့်ရှိတဲ့မြေတွေပေါ်မှာလုံခြင်းအင်အားတွေကွန်ဒိုတိုက်ခန်းတွဲတွေတည်ဆောက်တာမျိုးပါ။များသောအားဖြင့်အစိုးရကမြေဆိုင်အဆောက်အုံကိုပုဂ္ဂလိကလုံခြုံရေးဘိုင်းကတိဆောက်ထွက်လာတဲ့လုံခြုံရေးအိမ်တွေအခန်းတွေကိုအစိုးရနဲ့ပုဂ္ဂလိကအချိုးကျခွဲဝေယူတဲ့နီးပါအဲ့ဒီကနေအစိုးရဘက်အတွက်ထွက်လာတဲ့လုံခြုံရေးတွေကွန်ဒိုတိုက်ခန်းတွေရိုးရိုးတိုက်ခန်းတွေကိုအာဏာရှိသူတွေကသူတို့စိတ်ကြိုက်ဈေးပေါ်နဲ့သတ်မှတ်ချေလဲရယူပါတယ်ဇရုထနီးကတော့အစိုးရဘိုင်းတိုက်ခန်းအဆောက်အုံမြေနေရာတွေကိုပုဂ္ဂလိကဘိုင်းပြုတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာလုံပိုင်ခွင့်အာဏာသုံးပြီးကိုမိသားစုဆွေမျိုးသားချင်းကိုဈေးပေါ်နဲ့ဝယ်ခွင့်ပေးတဲ့နီးပါဒီလိုနီးနဲ့အရင်ခေတ်ဆက်ဆက်ကစစ်ဘိုလ်ချုပ်တွေအာဏာရှိသူတွေဟာမြေကွက်တွေလုံခြုံရေးအိမ်တွေကွန်ဒိုနဲ့တိုက်ခန်းတွေလက်ညှိုးထိုးမလဲပိုင်ဆိုင်ပြီးအကြီးအကျယ်ချမ်းသာသူတွေဘဝရောက်ခဲ့ကြပါတယ်။ဒါတော့တိုင်းပြည်ဘန္တာကိုကျိုးရှာအလွဲသုံးတာနဲ့အာဂရီလိုက်စားတာတွေမပါသေးပါဘူး
။နိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထီကတော့လက်ရှိနေပြည်တော်မှာတမနာအပါဝင်နိုင်ငံရေးရာထူးရှိပုဂ္ဂိုလ်တွေဖြစ်ကြတဲ့အစိုးရအဖွဲ့ဝင်ကြီးဒုဝင်ကြီးတွေမြေကွက်ရယူတဲ့ကိစ္စကိုနိုင်ငံရေးရာထူးထမ်းဆောင်ခဲ့ကြသူများအငိမ့်စားသွားတဲ့အခါနိုင်ငံတော်ကချီးမြှင့်တဲ့အနေဖြင့်ချပေးသည့်အစဉ်လာတိုင်းဆောင်ရွက်ပေးခြင်းဖြစ်ပါကြောင်းဆိုပြီးရှင်းခဲ့ပါတယ်။အထိပ္ပယ်ကတော့ရှေ့ကအစိုးရအဖွဲ့တွေလှုပ်သွားခဲ့တဲ့အစဉ်လာရှိတယ်။အခုအဲ့ဒီတိုင်းဆက်ပြီးလှုပ်တာလို့ဆိုလိုတာပါ။ဒါကြောင့်လဲအခုလို့အစိုးရထိပ်ပိုင်းခေါင်းဆောင်တွေမြေခွက်ယူတဲ့ကိစ္စအတိုက်ခံတွေဘက်ကတည်းက NLD ပါတီတဲကပါတီဝင်တွေကိုယ်တိုင်ကပါဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်။တကယ်တော့ပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတည်းအနေနဲ့တန်ရှင်းတဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်ဖို့ဆိုရင်အရင်အစိုးရနဲ့ဆက်အနာရှင်အဆက်ဆက်ကပုံစံအတိုင်းဆက်ပြီးကျင့်သုံးဖို့မသင့်တော်ပါဘူး။နိုင်ငံရေးရာထူးရယူခဲ့သူတွေအငိမ့်စားယူသွားရင်ပင်စင်သဘောတစုံတရာချင်းမြင့်တဲ့ဆိုတာကိုပြည်သူအများနားလည်လက်ခံနိုင်ပါတယ်။ဒါပေမဲ့အရင်ခေတ်ကလုပ်ခဲ့သလိုကို့အတွက်ကို့ဘာသာကိုတတ်မှတ်ကို့ဘာသာကိုဆုံးဖြတ်ပြီးအခွင့်အရေးရယူတယ်။ဒါကိုလည်းပွင့်လင်းမြင်သာမှုမရှိလောက်တာမျိုးကတော့မသင့်တော်ပါဘူး။အနည်းဆုံးအားဖြင့်ဥပဒေတစ်ခုပြဋ္ဌာန်းပြီးမှဥပဒေပါအတိုင်းရယူခံစားသင့်ပါတယ
်။အခုမြေဝဲယူတဲ့ကိစ္စဟာပြည်တော်စုအဆင့်ဖြစ်ပြီးတိုင်းနဲ့ပြည်နယ်အဆင့်မှာလဲဝင်းကျုပ်တွေအပါဝင်နိုင်ငံရေးရာထူးထမ်းဆောင်နေကြသူတွေရှိနေပါတယ်။သူတို့ကလည်းသူတို့တိုင်းနဲ့ပြည်နယ်တွေမှာသူတို့အငိမ့်စားယူတဲ့ခါနေဖို့ဆိုပြီးမြေခွက်ပေါ်ထုတ်ရယူတာမျိုးလုံးလာကြမှာပြကြပါတယ်ဥပဒေတစုံတရာပြဋ္ဌာန်းထားတာမျိုးမရှိရင်အဲ့ဒီပုံစံအတိုင်းကိုယ်စိတ်ကြိုက်ကိုယ်အတွက်ကိုယ်လုံးလာကြပါလိမ့်မယ်လက်ရှိနိုင်ငံရေးရာထူးရှိသူများရဲ့လစာနဲ့ခံစားခွင့်ဆိုတာဟာအရင်အစိုးရတွေခေတ်ကဥပဒေပြဋ္ဌာန်းပေးအပ်ခဲ့တာတွေဖြစ်ပါတယ် Ari tema, anjing saya ya kisah ini, apa hari musuh ye? Sendo dulu, ubi itu kupiat tang bima, kanzat bima jauh, si bela ya bade.
ဟင်လာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ပြီးရောဒီကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးရောဗီဒီယိုမြန်မာဝိုင်း จอตินตั้นสุดเลยตัวเองอ่ะแม่งแกเนี่ยตะเรียนสร้างมาเนี่ยในอาชีพอารมณ์ด้วยเจซุอุทุติมาอีลุงเหรี่ยฤดูขอโตดเสริมในอาชีพตะคู่หลอกทุ่งเล่นไปซิติมาอีမျိုးเสร็จติติด้วยไปอภเผยตาอารมณ์ก็อุทุเจซุติมาอีหลุสุลาไปရှင်โอเคป่ะกูจอตินตั้นอีจมรุสีมาลุงเหรี่ยอาชีพนี่ตัวมีเนี่ยทุ่งเล่นไปนี่ไปเรดิโออาชีพมาส่วนเนาะปัสสินบล็อกเกอร์ริเปียวตะเหมียวหลุမျိုး တိတ်ပန်တဲ့နီးပညာလိုမျိုးကျမ်းမာရေးအစီအစဉ်လိုမျိုးဒီလိုမျိုးလူငယ်တွေစိတ်ဝင်စားစရာအကြောင်းအရာတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်ရုပ်မြင်သံကြားအစီအစဉ်မှာဆိုရင်လည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းဆောင်မှာနောက်ပြီးတော့အားကစားနဲ့ဖြော်ပြရေးခံတာတွေကိုလူငယ်တွေအထူးစိတ်ဝင်စားမဲ့တင်ပါတယ်နော်အတွေးခေါ်တိုးတက်စီမဲ့အစီအစဉ်တွေဆိုလို့ကျမတို့အစီအစဉ်တွေရဲ့ဒီဘလော့ဂ ပညာအလဲဆိုတဲ့တရားရှင်ကတော့မေကွန်ခတ်တူတူမေးလာပါတယ်။သူက viewer မင်္ဂလာပါတဲ့အမြင်နဲ့အားပေးနေပါတယ်။ viewer အစီအစဉ်ဒီ Fortune TV မှာဘယ်အချိန်လာပါလဲ။ DVB ရုပ်သံမှာရောဘယ်အချိန်လာပါလဲလို့မေးလာပါတယ်။ဟုတ်ကဲ့ပါ။ဒီတရားရှင်မေးထားတာလေးတွေရှိလို့တခြားမသိသေးတဲ့တရားရှင်တွေကပါတလက်စာတွေတည်သွားအောင်လို့ပြည့်ပြည့်စုံစုံလေးပြောပြပေးချင်ပါတယ်။ကျွန်တော်တို့ viewer ကဓာတ်ရိုက်ထုတ်လွှင့်ထားတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာနိုင်ငံထဲမှာထပ်ဆင်ထုတ်လွှင့်မှုဖြစ်နေ DVB ရုပ်သံကနေပြောင်းပြန်တော့ထုတ်လွှင့်ပေးပါတယ်။နေ့စဉ် DVB မှာည10နာရီနဲ့နောက်တစ်နေ့ပြန်လွှင့်မနေ့9နာရီခွဲအချိန်တွေမှာ VOE ကိုဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့အစီအစဉ်တွေကိုပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mia Set 3ဂျိုရူတွေကနေပြီးတော့ညနေ9နာရီတိုင်းမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်ချင်းကဏ္ဍတွေကိုတော့ DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ဒီတော့ဆင်မေးထားတဲ့နောက်ထပ်တစ်ခုကတော့ Fortune TV မှာ VOA အစီအစဉ်ဖဲချင်းလွှင့်လဲဆိုတာကိုပါ။ဒီကိစ္စကိုပြည့်ပြည့်စုံစုံတည်သွားရအောင်လို့ကျွန်မဒီအစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေတဲ့မန်းညိုညိုလင်းကိုမေးကြည့်ပေးထားပါရနော်။မန်းညိုရေဒီတော်ရရှင်တည်ခြင်းနဲ့ Fortune TV အစီအစဉ်လေးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့မယေတနာကျော်ရေ VOA ကအစီအစဉ်တင်ဆက်ပေးနေတဲ့ Fortune TV အတွက်နိုင်ငံတကာသတင်းအစီအစဉ်ကိုမနေ့9နာရီခွဲ Fortune TV ရဲ့သတင်းအစီအစဉ်မှာတွားပြီးတော့ကြည့်လို့ရပါတယ်။ဒီစီစဉ်မှာဘာတွေပါလဲဆိုတော့နိုင်ငံတကာမှာဖြစ်ပျက်နေတဲ့ထူးခြားတဲ့အကြောင်းအရာတွေကိုတင်ပြထားတဲ့သတင်းဆောင်မလေးတွေပါပါတယ်။ဒါအပြင်ဟိုထူးခြားတဲ့သတင်းအချက်လက်တွေလည်းဟိုထုတ်လွှင့်ပေးပါတယ်။နောက်ပြီးတော့တခါ Fortune TV ကနေညနေ4နာရီခွဲမှာထုတ်လွှင့်ပေးတဲ့သတင်းအစီအစဉ်မှာလည်းဒီနိုင်ငံတကာသတင်းကိုတွားပြီးတော့ကြည့်လို့ရပါတယ်။နောက်ပြီးတော့ Fortune TV ရဲ့ Facebook စာမျက်နှာပေါ့နော်အဲ့ဒီမှာလည်းတင်ထားပေးပါတယ်။ဒါကြောင့်ဒီရုပ်မြင်သံကြားမှာမကြည့်ပြလိုက်ဘူးဆိုလို့ရှိရင်လည်းအဲ့ဒီ Fortune TV ရဲ့ Facebook စာမျက်နှာမှာတွားပြီးတော့ကြည့်လို့ရပါတယ်။ထုတ်လွှင့်တာကတော့တနင်္လာနေ့ကနေတောက်ကြနေ့အထိဖြစ်ပါတယ်
။ဟုတ်ကဲ့ပါ VOA အစီအစဉ် Fortune TV မှာဘယ်အချိန်လွှင့်လဲဆိုတာမန်ညိုလင်းပြောပြပေးတာပါ။အထူးကျေးဇူးတင်ပါတယ်။ဒီတော့ဆင်က Fortune DVB အကြောင်းမေးလာလို့တလက်စာရဲကျမတို့ဒီ VOA အစီအစဉ်တွေကိုမြစည်းမရုပ်သံမှာလည်းကြည့်ရှုလို့ရပါတယ်ဆိုတာတလက်စာရဲပြောပြပေးချင်ပါတယ်နော်ဒီမှာတော့ဆင်တယောက်ကမဲအီတန်ဆင်တယောက်ဘဲပြောင်းနေလဲနေရောကောင်းရဲ့လားသတင်းတင်ဆက်တာမတွေ့ရတာတော်တော်ကြာနေပါပြီဘာရောမဟုတ်ပါဘူးသတိရလို့မေးတာပါတဲ့ VOA မိသားစုတွေအားလုံးဘေးရန်ကင်းဝေးကျန်းမာကြပါစေဆိုပြီး VOA ရဲ့ထာဝရတော်ရရှင်အော်ဘာဒန်မေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်မေးလာလို့ဒီမဲအီတန်စင်ဘဲပြောင်းနေလဲဆိုတာအစ်တယောက်ကရှိပါတယ်ကျမတို့စီမှာသူကကျမတို့ရဲ့ VOA မြေစီမှာရုပ်တင်မှာထုတ်လွှင့်တဲ့ VOA အစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေတာဖြစ်ပါတယ်သူကကြည့်တင်နေဆိုရင်တော့ဒီမြေစီမှာရုပ်တင်မှာကြည့်ရှုနိုင်ပါတယ် VOA ရဲ့သတင်းတွေကိုတင်ဆက်ပေးတာပါနော်မြေစီမှာရုပ်တင်ဆိုလို့ကျမတို့ VOA အစီအစဉ်တွေကိုတနေ့15မိနစ်စာမြေစီမှာတင်ဆက်ပေးနေတာကိုပြောပြပေးခြင်းပါတယ်ဒီစီစဉ်တွေကိုအိနယ်ကိုဝင်းခံမောင်တို့တာဝန်ယူတင်ဆက်ပေးနေရမလို့
เอ๊ะเนี่ยสิมาล้วนนี่แหละที่วิวเอซีซั่นเนี่ยปัดไปแล้วตอนนี้ติดต่อยาวเนเน่เลยเปียวๆไปบ่าวเนาะโอเคป่ะเมย์ตนาจ๋อရှင်อีอ่ะคู่มิจิมาดรัฟวิวเอซีซั่นโกดาวน์โหลดไปแล้วโควิดกาลามาเองก็หนีไปแล้วไปละลงเนี่ยล่ะวิวเอซีซั่นเนี่ยมาอีโตต้าရှင်นี่ไม่ได้อ่ะจาเนี่ยဖြစ်ပါလိမ့်မယ်อีนี่ก้าวมาเลยตรีเดียเนี่ยสายไลน์โตต้าရှင်นี่โหเลยนี่ก้าวแจ้มมาบาจิโตเมย์ไปสุดาวน์ไปเนี่ยว่ะ มีจีมาเดอะวิวเอซีซั่นสัวก็รอดีสังหาไม่ได้สาซีเซ็นဖြစ်ပါတယ်မြစီမာဖီတူအေတီဗီချန်နယ်ကနေပြီးတော့ဖနက်ရှင်းနိုင်ရနေရှင်းနိုင်စကားထိတပတ်9ရက်တင်းလာနေကနေတောက်ကြနေဒီထုတ်လွှင့်ပေးနေရပါဒီအစီအစဉ်မှာဆိုရင်နောက်ဆုံးရငွေလဲလို့ရွှေချင်းနဲ့စက်သုံးစီစင်းလုံးတွေကိုလည်းနှိမ့်တိုင်းပြောပြပေးနေရပါတယ်ပုံမှန်ဆိုရင်တော့အီရောကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးနေရပါ တူစီစဉ်တက်ဆက်ပေးနေတဲ့မြေကြီးမအစီအစဉ်လဲအားလုံးတိကျကြပါစေတမားရီဖီယိုရီကိုနေရာတိုင်းကနေပြန်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်တော်ရရှင်တရားကတော့ဗီယိုရဲ့နေ့စဉ်ပုံမှန်အစီအစဉ်တွေကိုအလွယ်တကူနားထောင်လို့ရမယ်အပလီကေးရှင်းရှိရင် link ပေးပါတယ်ဇော်မင်းဦးဆိုတဲ့တော်ရရှင်မက်ဆန်ဂျာကနေလှမ်းပေးလာတာပါဟုတ်ကဲ့ကျွန်မမက်ဆန်ဂျာထဲမှာဒီအပလီကေးရှင်းဒေါင်းလုဒ်လုပ်ရတဲ့ link လေးကိုပို့ပေးလိုက်ပါရနော်တခြားသောရရှင်တွေလည်းဒီအပလီကေးရှင်းဒေါင်းလုဒ်လုပ်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ view ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ဘမ်မီ.voaenee.co.ma သွားပြီးတော့ဒီဆာမျက်နှာအောက်ဆုံးမှာအပလီကေးရှင်းဒေါင်းလုဒ်လုပ်ရဆိုတဲ့နေရာမှာရယူနိုင်ပါတယ်ရှင်အဲ့ဒီမှာ Apple iPhone ကုစက်ပြောရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်။မကွေးတိုင်းတောင်တွင်းကြီးမြို့နယ်ကံကြီးကုံကြီးရွာကတောင်သူတူးဖြစ်ပါတယ်ဆိုတဲ့သောရရှင်အောင်စောမျိုးရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်။သူတို့ဒေတာကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘလို့အခက်အခဲတွေဖြစ်နေရလဲဆိုတာကိုသူကရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။ကျွန်တော်တို့ဒေတာရဲ့အဓိကအားထားပြီးစိုက်တာက
ကျွန်တော်တန်းစံပုံတည်င်း9000ကနေ6000ဈေးရှိနေတာကအခု3000ကနေ3000ကျော်ပဲရပါတော့တယ်။တင်းနေစီတွေမကောင်းလို့တေဝလုံးနဲ့နိုင်ငံခြားကိုအလုပ်ထွက်လုပ်ကြတာအခုဆိုရွာထဲမှာတက်ကြီးရွေဦးလေးပဲကြံပါတော့တယ်။ဒါကြောင့်မို့တောင်းသူတွေဘဝနလန်ပြန်ထူနိုင်ဖို့အတွက်တင်းနေစီအရင်လိုပြန်တက်ပေးဖို့ဒီဝေကနေတစ်ဆင့်တန်းဆိုင်ရာလူကြီးများတိအောင်
အကြောင်းကြားပေးစီလိုပါတယ်။ကျွန်တော်တို့စိုက်တာရောစိုက်တာပါတဲ့ဒါပေမဲ့ရလာတဲ့တင်းနေတွေကိုရောင်းချတဲ့အခါမှာဒီကတော်တော်လေးကိုကြာဆင်းပြီးတော့အရှုံးဖြစ်နေရမလို့ဒီအစိုးရအနေနဲ့ဒီကိစ္စကိုဝိုင်းပြီးတော့ဆောင်ရွက်ပေးပါလို့ဒီတော်ရရှင်ပန်ချားလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါကျွန်တော်တို့ဒီနိုင်ငံတကာမှာလည်းဒီလိုဖြစ်ပြင်မျိုးတွေဖြစ်တတ်တာကိုကျွန်တော်အကြောင်းပါတယ်န
ည်းပန်းနိုင်အောင်ဆိုတာမျိုးထောက်ပံ့ကူညီရဲ့အစီအစဉ်တွေတော့ရှိပါတယ်ရှင်ဒါကတော့ဒီနိုင်ငံတစ်ခုချင်းစီရဲ့အစိုးရပိုင်းမူဝါဒသူတို့ရဲ့လောက်ကင်မှုနဲ့သက်ဆိုင်မဲ့ထင်ပါတယ်နော်ဒါကြောင့်မကြည်တော်ရရှင်ကသူတို့ဒေတာမှာတောင်သူတွေဒုက္ခရောက်နေပါတယ်အစိုးရအနေနဲ့ဒီကိစ္စကိုပြန်ပြီးတော့ဂိုင်တွေပြီးဖြေရှင်းပေးပါဆိုတော့ပန်ချားလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ဒေတာလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်ကျွန်တော်တို့ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855 ရန်ကုန်စာလိုက်ကြီးဆိုပြီးစာယူတာနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ ခုဆက်ပြီးတော့ဒေတာနာရဲ့တော်ရရှင်ကိုအလှည့်ပေးခြင်းပါတယ်။2009လောက်မှာနားထောင်မိတဲ့ဗီဒီယိုကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့တော်ရရှင်ကဝင်းချိုဆိုတဲ့တော်ရရှင်မှာသူကနှစ်ထောင်ခုနှစ်လောက်မှာစပြီးတော့နားထောင်မိတာပါတဲ့။ဗီဒီယိုကိုလေးစားမိနေသူပါအရင်ကဦးကျော်စံသားရဲ့ဒါရိုက်လေးလိုင်းနောက်ပြီးတော့နေတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ကြိုက်ခဲ့ပါတယ်။ ဘိမြုန်ရဲ့ကြေးရွာအုပ်စုတွေကတခုလေးတော့ရေလန်းခီကြေးရွာအုပ်စုလေးမှာနေထိုင်သူဖြစ်ပါတယ်တဲ့။ဒေတောင်းလို့ရမယ်ဆိုရင်တော့ခေမောင်တိုးတီဆိုထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါခင်ဗျာဆိုပြီးတော့တော်ရရှင်ဝင်းချိုတောင်းဆိုလာပါတယ်။ရုပ်စီတပတ်ဒီတော်ရရှင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါရဲ့နော်။ဒေတောင်းတဲ့တော်ရရှင်ရောတိချစ်ဗီဒီတော် ဆိုထားတဲ့ခေါင်းအပြည့်မြင့်ငယ်ဆိုတဲ့တခြင်းကိုနားချင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းနှင်ပင်နေညပိုင်းနဲ့တင်းနှင်လာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ Radio ရဲ့ Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ Radio ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။အခုဆက်ပြီးကမ္ဘာတစ်လွှားကကိုရိုနာကပ်ရောဂါကြောင့်တီထွင်ပြစ်တာလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ကမျိုးလေးတစ်မျိုးမှာကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲတဲ့သူတွေအတွက်စစ်သားပတ်စံပြားလေးတွေကိုဖန်တီးပေးနေပါတယ်။ကပ်ရောဂါကာလအတွင်းအားကစားပြန်လုပ်လိုသူတွေအတွက်လည်းပလတ်စတစ်အကာအယံတွေနဲ့ဂျင်အားကစားရုံကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာဖွင့်လှစ်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ချူတွေတို့ကတင်ဆက်ထားပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဂျင်အားကစားရုံဖန်ရှင်တယောက်ကတော့အားကစားလုပ်နေတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်နိုင်မဲ့အကာအယံတစ်မျိုးကိုတီထွင်လိုက်ပါတယ်။ Pete Sampson ဟာသူ့ရဲ့ကိုယ်ကာယလေ့ကျင့်ခန်းလုပ်တဲ့အားကစားရုံကိုကိုရိုနာဗိုင်းရပ်စ်ကြောင့်၃လကြာပိတ်ထားခဲ့ရတာပါ။အခုတော့သူ့ရဲ့တီထွင်မှုကြောင့်အားကစားရုံထဲမှာပလတ်စတစ်အကာတွေနဲ့ပြန်ဖွင့်နိုင်တယ်လို့ ကစားရင်လည်းလူ၉ယောက်ပဲလက်ခံပါတယ်။ကနေဦးပိုင်းမှာတော့နှာခေါင်းစီးအကာရီတက်ဖို့စမ်းသပ်ခဲ့ပေမဲ့လည်းအခစားလုပ်နေတဲ့သူတွေအတွက်အသက်ရှူရခက်ခဲတာကြောင့်အခုလိုတဦးချင်းစီလေ့ကျင့်ခန်းလုပ်လို့ရတဲ့နေရာတွေမှာ54ရံပိုက်လုံးတွေတက်ဆင်ပြီးရေချိုးတဲ့အကာဖြင့်သုံးတဲ့ပလတ်စတစ်တွေကာယံပေးခဲ့တာပါ။ဒီကာယံတွေဟာကိုရိုနာဗိုင်းရပ်စ်ပိုးကအပြည့်အဝအကာအကွယ်မပေးနိုင်ပေမဲ့လည်းလာရောက်ကစားကြတဲ့သူတွေအနေနဲ့အနည်းဆုံးစိတ်သက်သာရာရရှိနိုင်တယ်လို့ဆပ်စင်းကပြောပါတယ်။သူ့ရဲ့လှုပ်ဆောင်မှုကိုဒေသခံသတင်းဌာနတွေမှာဖော်ပြခဲ့ကြပြီးတဲ့နောက်နာမည်ကြီးလူသိများသွားခဲ့တာပါ။သူ့အနေနဲ့အရင်လိုပုံမှန်အခြေအနေကိုပြန်ရောက်ချင်ပြီးဒီအစီအမံတွေကအမြဲတမ်းမဟုတ်ပါစေနဲ့လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ရှင
်။အမေရိကန်ပြည်တော်စုအနောက်မြောက်ဘက်မှာရှိတဲ့ဝါရှင်တန်ပြည်နယ်မှာဝေးဆက်ကူပတ်ဆိုင်အစတစ်သားပြပတ်ဆိုင်တွေကိုကိုဘာသာကိုရိုက်နှိပ်အသုံးပြုနေတဲ့မြို့ကလေးတစ်ခုအကြောင်းကိုတင်ပြပေးပါမယ်။ဝါရှင်တန်ပြည်နယ်ကတန်တီနိုမြို့ကလေးဟာလူဦးရေ1800လောက်ပဲရှိပြီးတော့ပြည်နယ်မြို့တော်ဖြစ်တဲ့အိုလံပီယာရဲ့တောင်ဘက်25မိနစ်လောက်ကားမောင်းသွားရင်ရောက်နိုင်တဲ့အကွာအဝေးမှာတည်ရှိတာပါ။ကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲနေတဲ့ဒေသခံတွေနဲ့စီးပွားရေးသမားတွေကိုကူညီဖို့အတွက်မြို့အုပ်ချုပ်ရေးအဖွဲ့ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်။ဒီမြို့မှာနေထိုင်ကြတဲ့သူတွေကိုတစ်လဒေါ်လာ300နဲ့ညီမျှတဲ့တစ်သားပြပတ်စံတွေထောက်ပံ့ပေးနေတာဖြစ်ပြီးတော့အဲ့ဒီတစ်သားပြပတ်စံတွေကိုမြို့မှာရှိတဲ့ဆိုင်အကုန်လုံးနှီးပါးမှာသုံးနိုင်ပါတယ်။ဖဲချက်ပြားအရွယ်တစ်သားပြတွေကိုသတင်းစာပုံနှိပ်တိုက်မှာစေးသားတင်ပတ်စံအဖြစ်ရိုက်နှိပ်တာဖြစ်ပြီးတော့မြို့တော်ခန်းမမှာအမေရိကန်တနိုင်ငံလုံးသုံးတဲ့ဒေါ်လာငွေသားစက်ကူနဲ့ပြန်ပြီးတော့လဲလှယ်နိုင်တယ်လို့နိုင်ငံတဝန်းကငွေစက်ကူအကျွေစိတ်စုဆောင်းတဲ့သူတွေကိုလည်းရောင်းချနိုင်ပါတယ်။တချို့တစ်သားပြပတ်စံတွေကိုငွေအကျွေစီးစုဆောင်တဲ့သူတွေကတစ်သားပြားပေါ်မှာရိုက်နှိပ်ထားတဲ့တံပိုးထက်သုံးစပိုပေးပြီးဝယ်ယူကြတယ်လို့တချို့စီးပွားရေးသမားတွေကပြောပါတယ်။ဒါပေမဲ့ဒီတစ်သားပြားပတ်စံနဲ့အရက်ဆေးလိမ့်နဲ့ဆေးကြောက်တွေတော့ဝယ်လို့မရပါဘူးခင်ဗျာ
။ဖက်ရှင်နိုင်ငံမှာပြည်စင်စဉ်းစားနေကြဖြစ်တဲ့၅ချိန်မြောက်ညအိတ်အင်းဒီဝေးအပြေးတံခွဲကိုဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းမှာပုံစံတစ်မျိုးနဲ့ကျင်းပခဲ့ရပါတယ်။ပုံမှန်အဖြစ်တော့စိန့်ပီတာစဘတ်မြို့မှာကျင်းပတာဖြစ်ပြီးဒီနှစ်မှာတော့ပြိုင်ပွဲဝင်သူတွေအားလုံးကိုပြိုင်ကျင်းတဲ့နေရာမှာကိုဘာသာကိုပြေးရတာဖြစ်ပြီးကိုပြေးတဲ့နေရာနဲ့ရတဲ့အချိန်ရလဒ်ကိုအွန်လိုင်းပေါ်ကျင်းပေးရတာပါ။ဒီနှစ်ပြိုင်ပွဲမှာတော့စုစုပေါင်းယောက်40မိသားစုရောက်ရှင်ပြန်ခဲ့ကြပြီးစုပေးပွဲအခမ်းအနားကိုလည်းအွန်လိုင်းပေါ်မှာပဲဗီဒီယိုအစည်းအဝေးခေါ်ပြီးကျင်းပခဲ့ကြပါတယ်ရှင်။
ပြီးခဲ့တဲ့အပတ်ကနိုင်ငံတကာယောဂနေ့မှာအိန္ဒိယနိုင်ငံတိဘက်နယ်စပ်မှာနေသားဆောင်ရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ဆင်နွှဲခဲ့ပါတယ်။သူတို့တာဝန်ကြရာအမြင့်ပေ 18,000 နီးပါးမှာရှိတဲ့နှင်းဖုံးတောင်တန်းတွေပေါ်မှာယောဂလေ့ကျင့်ခဲ့ကြတာပါ။ဒီနှစ်မှာတော့ကိုရိုနာကပ်ယောဂါကြောင့်နိုင်ငံတကာယောဂနေ့ကိုအရင်နှစ်တွေတုန်းကလိုကြီးကြီးကျယ်ကျယ်တော့မကျင်းပနိုင်ခဲ့ပါဘူးခင်ဗျာ။
ဒီကနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်အမေရိကန်မှာတောက်ကြံနေကစပြီးတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 44,600 ကျော်ရှိတာကြောင့်ယောဂကူးစက်ခံသူစုစုပေါင်း 300,000 နီးပါးရှိကြောင်းကူးစက်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကမနေ့ကပဲပြောလိုက်ပါတယ်ဗိုင်းရပ်ကြောင့်သေဆုံးသူနောက်ထပ် 652 ယောက်ရှိတာကြောင့်အခုဆိုရင်ဒီသုံးသူစုစုပေါင်း 300,000 ကျော်ကျော်သွားပြီလို့လည်းပြောပါတယ်အမေရိကန်တောင်ပိုင်းနဲ့အနောက်ပိုင်းကပြည်내၅ခုမှာနေစဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာမနေ့စနေနေ့ကစံချိန်တင်မြင့်တက်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာကောင်းမှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးအဲဒီနောက်မှာတော့ဘရာဇီးလ်နိုင်ငံကကူးစက်သူ 1.3 သန်းကျော်နဲ့ဒုတိယရုရှားနိုင်ငံမှာတော့ဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 6,900 ကျော်နဲ့စုစုပေါင်း 6,300 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာCOVID-19 ကရောဂါကျုံနေရတဲ့အာရှနိုင်ငံတချို့မှာကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 18,552 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းချေရွာအုပ်စုနီးတဝိုက်မှာဆေးအတင်းမာမှုတွေကြီးထွားလာနေတဲ့ပုံမှာဆိုရင်ကြောင့်ကုလသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူရည်တသောကျော်ရှိတဲ့ဒေသကနေထွက်ပြေးတိမ်းရှောင်နေရတဲ့သတင်းတွေကြောင့်ဆိုရင်လည်းအကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ကြောက်တန်းကျွရအုပ်စုမှာနေမင်းရှင်းလင်းရေးလုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ဒေသကနေထွက်ပြေးနေကြတာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ တို့ရရှိမီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပ
ါ This program has come to you from the Voice of America, Washington.